င်္ဂလာပါရှင် RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဇူလိုင်မျိုးပါရှင်။ဒီတစ်ပတ်မှာတော့ RFA ကိုပေးပို့လာတဲ့စာရီတွေကမြင်းကြံမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကဒေသခံတွေကိုဖမ်းဆီးပြီးငွေတောင်းခံနေတယ်ဆိုတဲ့အကြောင်း။နိုင်ငံရဲ့ခြားကနေမြန်မာနိုင်ငံကို Wave Pay ကတဆင့်ငွေလွှဲရတာအခက်အခဲဖြစ်နေရတဲ့အခြေအနေ။ ATM မှာငွေထုတ်ရတာအဆင်မပြေဖြစ်ခဲ့ရတဲ့အကြောင်းစတာတွေကိုကောက်နှုတ်တင်ပြပေးသွားမှာဖြစ်ပြီးတော့အမြင့်အာယုံအားနေသူတို့က RFA ကိုရင်ဖွင့်အကူအညီတောင်းခံလာတဲ့အကြောင်းကိုလည်းကြားကြရမှာပါ။အခုပထမဆုံး RFA ရဲ့ Facebook Messenger ကနေပေးပို့လာတဲ့မြင်းကြံဘက်ကအခြေအနေအကြောင်းစာရစောင်းကိုတင်ပြပေးပါမယ်။မြင်းကြံမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကဒေသခံတွေကိုဖမ်းဆီးပြီးငွေတောင်းခံနေတယ်လို့အဖမ်းခံခဲ့ရသူတို့ရဲ့မိသားစုဝင်ကပေးပို့လာတာပါ။အဲ့စာထဲမှာရေးထားတာကမြင်းကြံကရက်ွက်တွေထဲမှာစစ်ကောင်စီတပ်တွေကဒေသခံတွေကိုဗာသက်တွေထောက်ထားမှမရှိပဲအကြောင်းမဲ့ဖမ်းဆီးနေပါတယ်။အဖမ်းခံရသူတွေကိုတပ်ထဲမှာထိန်းသိမ်းထားပြီးမိသားစုဝင်တွေစီကသိန်း20ကနေသိန်း50အထိတောင်းပါတယ်။ကျမတို့တော့အကိုဖြစ်သူလွတ်ဖို့သိန်း40ကုန်သွားပါတယ်။အနီးအနားရွာတွေကပြည်သူတွေကိုလည်းဖမ်းဆီးပြီးတော့ငွေမပေးနိုင်ရင်တပ်ထဲမှာနှိပ်စက်ပါတယ်။ကျမကိုအဖမ်းခံနေရတော့တရက်မှာနိုင်ရေးကူညီမှုအသင်းကလူတစ်ယောက်ကို PDF လို့ဆွဆွဲဖမ်းဆီးပြီးတဲ့နောက်နှိမ့်ဆက်စစ်ဆေးပြီးတနက်နဲ့ပြတ်တက်လိုက်တာအဲ့ဒီမှာအဖမ်းခံခဲ့ရတဲ့အကိုကမျက်မြင်ကိုတွေ့ပါမြင်းကြံမှာအခြေအနေတော်တော်ဆိုးနေပါဗျ။ဒေသခံတွေနေတိုင်းဖိနှိပ်ခံရပါဗျ။စစ်ကောင်စီတပ်တွေကတွေ့ရလို့ဖမ်းပြီးငွေညစ်နေကြပါဗျ။ဒီစာပေးဖို့သူကတော့ဖိနှိပ်ခံရမှာဆိုတာကြောင့်လုံခြုံရေးအရာနာမည်မဖော်ပြပါနဲ့ဆိုပြီးရေးသားပေးဖို့လာပါတယ်ရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ်2392353418ကိုဆက်သွယ်နိုင်ပါတယ
်။အခုတခါ RFA ကိုပေးပို့ရင်ဖွင့်လာတာကတော့မလေးရှားနိုင်ငံကပါ။အဲ့ဒီစာထဲမှာရေးထားတာကတော့ကျွန်တော်ကပဲခူးတိုင်းဒိုင်ဦးမြို့နယ်ညောင်ကန်ကျေးရွာစတဲ့ပါ။လက်ရှိမလေးရှားကိုရောက်နေပါတယ်။ကျွန်တော်မြန်မာပြည်ကမိဘတွေအတွက်ငွေလွှဲတဲ့အခါဘဏ်တွေပိတ်ထားတာကြောင့် Wave Pay ကငွေလွှဲနေတာအခက်အခဲဖြစ်နေပါတယ်။ကျွန်တော်5000လွှဲရင် Wave Pay ဆိုင်က5000ဖြစ်ပါတယ်။ဒီခက်ခဲကို RFA ပေးစာပြန်စာကနေရင်ဖွင့်လိုက်ပါတယ်ဆိုပြီးရေးသားပေးပို့လာတာပါရှင
် RFA ကိုစာရေးပြီးပေးပို့ခြင်းနဲ့ဆိုရင်တော့ RFA ဘာမစ်ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
RFA ကိုနောက်ထပ်စာပေးပို့ရင်ဖွင့်လာသူကတော့ရွှေပြည်သားမှနေထိုင်သူတဦးပါရွှေပြည်သာဈေးဝယ်စင်တာတခုက ATM ဆက်မှာငွေထုတ်ရတဲ့အခက်အခဲကိုပြောပြရင်ဖွင့်လာတာပါ။စက်တင်ဘာလ18ရက်နေ့ကရွှေပြည်သာမြို့နယ်ကဈေးဝယ်စင်တာတခုရဲ့ ATM မှာငွေထုတ်လို့ရပြီလို့ဘဏ်ကလူမှုကွန်ရက်မှာကြေညာထားတာတွေ့ခြင်းငွေထုတ်ဖို့သွားပါတယ်။ကြေညာတာက17နာရီ ATM ဆက်ကိုရောက်တော့17နာရီ20ပါ။ထုံးစံအတိုင်းတုံးကင်နံပါတ်ရအောင်မလားလို့မေးတော့120ခုဖြစ်သွားပြီလို့ပြောပါတယ်။ငွေသိန်း200အများဆုံးထည့်နိုင်တဲ့ ATM မှာတရက်ကို2သိန်းလုံးနဲ့အနည်းဆုံးလူ100အများဆုံးလူ130ပဲငွေထုတ်လို့ရတာပါအဲ့ဒီမှာရောင်းနှင်နေတဲ့လူတစ်ယောက်ကကျွန်တော်ကိုသူ့တုံကင်နံပါတ်30ကိုယူမလားမုံဘိုးပဲပေးလို့ပြောပါတယ်ရှေ့ကထုတ်သွားတဲ့တယောက်ကလည်းတုံကင်ကြိုရထားတဲ့အမျိုးသမီးတယောက်ကိုငွေ1000ပေးတာတွေ့လိုက်ပါတယ်ကျွန်တော်ကတော့တုံကင်နဲ့မှထုတ်မယ်ကိုပစံကိုငွေပေးပြီးမထုတ်နိုင်ဘူးလို့ပြောခဲ့ပါတယ်တုံကင်တွေကြိုတန်းစီပြီးပြန်ရောင်းတာမျိုးကြုံတာဒါနဲ့ဆို၄ချိန်ရှိပါပြီကျွန်တော်ကိုယ်တိုင်ကြုံခဲ့ရတာကို RFA ကိုရင်ဖွင့်ပါတယ်ဆိုပြီးပေးပို့ခဲ့တာပါရှင်။အခုနောက်ဆုံးအနေနဲ့ RFA ပေးစာပြန်စာအစီအစဉ်ကိုထူးထူးခြားခြားအတန်ဖိုင်နဲ့ပေးပို့လာတဲ့ ARI တိုင်းဘက်ကအမည်မဖော်လိုသူတဦးရဲ့ရင်ဖွင့်သံကိုတင်ပြပေးစင်ပါတယ်။သူကအမြင်အယုံအားနည်းသူတယောက်မို့လက်ရှိမှာကြုံနေရတဲ့အခက်အခဲတွေအကြောင်းကိုအတန်ဖိုင်နဲ့ပေးပို့ရင်ဖွင့်လာတာပါ။ပေးပို့လာတဲ့အတန်ဖိုင်ထဲမှာပြောပြထားတာက RFA ဝိုင်းတော်သူဝိုင်းတော်သားများအားလုံးပဲမင်္ဂလာပါ။ကျွန်တော်ကအမြင်အာရုံအားနေသူတူပါကိုဗစ်ပထမလိုင်းကလေးကကျွန်တော်အလုပ်လက်မဲ့ဖြစ်သွားတာပါအခုချိန်ထိလည်းကျွန်တော်တို့အလုပ်ပြန်ရှာလို့မရသေးပါဘူးကျွန်တော်တို့အမြင်အာရုံအားနေသူတွေအနေနဲ့ဂျပန်မြန်မာအကျောပြင်အနှိပ်ပညာနဲ့အသက်မွေးဝမ်းကြောင်းပြုနေရပါတယ်ကိုဗစ် -19 ကြောင့်ကျွန်တော်တို့အလုပ်တွေကအခုချိန်ထိပိတ်ထားပါတယ်ကိုဗစ်ကာလမတန်ဆွမ်းသူတွေအတွက်ထောက်ပံ့ခြင်းကို NLD အစိုးရလက်ထက်ကရခဲ့ပြီးအခုတော့မရသေးပါဘူးအလုပ်တွေပြန်စနိုင်ဖို့နဲ့အလုပ်တွေပြန်မစနိုင်သေးခင်မှာအလူရှင်စေတနာရှင်တွေကကူညီလူရန်ပေးကြဖို့ RFA ကတဆင့်တင်ပြလိုပါတယ်ဆိုပြီးပြောပြလာပါတယ်ရှင်ဒီတစ်ပတ်အတွက် RFA ပေးစာပြန်စာအစီအစဉ်ကိုဒီလောက်နဲ့ပဲရနာပါရစေ RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ် နောက်တစ်ပတ်မှာလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုတင်ပြပေးအောင်မှာမို့စောင့်မျှော်ရှုစားကြပါအောင်ရှင်။